ထိုင်းနိုင်ငံမြောက်ပိုင်းချင်းရိုင်ပြည်နယ်မဲဆိုင်မြို့နယ်ထဲမှာရှိတဲ့ထိုင်းနိုင်ငံသားအထောက်အထားလက်မှတ်ကိုင်ဆောင်ထားသူမြန်မာနိုင်ငံသားတွေနဲ့ရှေ့ပြောင်းလူသမားတွေကို၃ရက်ကြာကာကွယ်ဆေးထိုးနှံပေးရမှာရှေ့ပြောင်းလူသမားအများအပြားလာထိုးခဲ့တာကြောင့်အရေးပေါ်ကိုဗစ်စစ်ဆေးဓာတ်တွေပါလုပ်ရအရေးပေါ်ကိုဗစ်စစ်ဆေးဓာတ်တွေပါလုပ်ခဲ့ရတယ်ဆိုပြီးမြန်မာရှေ့ပြောင်းလူသမားရေးလှုပ်ဆောင်နေတဲ့ AAC မဟာမိတ်အဖွဲ့ကပြောရေးဆိုခွင့်ရှိသူကိုရဲမင်းကပြောပြပါတယ်
ဒီဒီအပိုင်းမှာဒီချိုင်းနိုင်ငံမြောက်ပိုင်းအဲကျွန်တော်တို့ချင်းရိုင်းခိုင်ပေါ့နော်ကျွန်တော်မဲဆိုင်မဲဆိုင်မျိုးပတ်ဝန်းကျင်ကဒီကျွန်တော်တို့ရှစ်ပြောင်းမြန်မာလုပ်သားတွေကိုကျွန်တော်တို့ဒီ၃ရက်ကြာကာကွယ်ဆေးထိုးပေးတဲ့အစီအစဉ်ဘိုင်းဘက်ကလုပ်ပါတယ်အဲ့ဒီမှာကျွန်တော်တို့ဒီရက်တွေမှာဆိုရင်ကျွန်တော်တို့ဒီအောက်တိုဘာ၄ရက်နေ့တုန်းက1200ဦးအောက်တိုဘာ5ရက်နေ့တုန်းက1200ဦးကျွန်တော်နောက်ဆုံးရက်6ရက်နေ့မှာတော့ကျွန်တော်တို့900လူကြီး900ထိုးပေးသွားတယ်လို့သူတို့ဘိုင်းဘက်ကစဉ်းစားရတယ်ပြရပါတယ်ဟုတ်ကဲ့ဒီ၃ရက်ပဲအချိန်ပေးတယ်ဆိုတော့ဒီလုပ်သားတွေကပေါ့နော်ရှင်းပြောင်းလုပ်သားတွေကအလုံးကြီးနဲ့ဟိုအုပ်စုလိုက်ဒီလူအများကြီးလာထိုးပြီးတော့ဒီထိုင်းရနာပိုင်းတွေကစနစ်တကျတွေဖြစ်ဖို့တန်းစီပေးရတာတွေလုပ်ပေးရတာရှိနေပြင်ဟိုနောက်ထပ်ဒီလူတွေအများကြီးကတော့ဒီကျွန်တော်တို့ဒီ ATK ကိရိယာနဲ့ပေါ့ဒီ COVID-19 ကိုပြန်ပြီးတော့ဒီ COVID ကိုပြန်ပြီးတော့ဆစ်ဆေးရတာတွေကိုလည်းကျွန်တော်တို့အဲနေချင်းပြီးတွေလုပ်ပေးခဲ့ရတဲ့အနေအထားတွေလုပ်ပေးရတယ်
အခုဆိုရင်ထိုင်းနိုင်ငံမှာရှိတဲ့လူဦးရေရဲ့30ရာခိုင်နှုန်းကျော်လောက်ပဲကိုဗစ်ကာကွယ်ဆေးထိုးနှံပြီးတာမို့ကာကွယ်ဆေးမထိုးရသေးတဲ့အထက်မှာမြန်မာတွေအများကြီးကြံနေပါသေးတယ်။တရားဝင်ထောက်ထားရှိသူတွေအနေနဲ့လူမှုဖူလုံရေးကြီးပေးသွင်းထားတဲ့ဆိုရင်အခမဲ့ဆေးထိုးနှံနိုင်ပေမဲ့စည်ရင်းပေးသွင်းထားတဲ့သူတွေများတဲ့အတွက်အခုထိမထိုးရသေးကြောင်းတိမ့်နဲ့ချီရှိတဲ့လူဦးရေကိုဆောက်ရမှာဖြစ်ကြောင်းချင်းရိုက်ပြည်နယ်ကရွှေပြောင်းလို့သမားတို့ကလည်းပြောပြပါဗျ။
မထွက်တဲ့ကျင်းစရင်ပေးထားတယ်2-3ကျော်ကြာမထင်းနဲ့။အော်စရင်ပေးထားတာရှင်အဲ့ဒီပကံဆန်ခေါင်းနားမှာစရင်ပေးထားရှင
်။အခုဆိုရင်တရားဝင်အထောက်အထားရှိသူတွေတောင်စရင်ပေးသွင်းပြီးကာကွယ်ဆေးထိုးနှံဖို့အခက်အခဲရှိနေချိန်မှာတရားမဝင်အထောက်အထားမဲ့တွေအတွက်ကတော့ကာကွယ်ဆေးတွေရဖို့ခက်ခဲနေစေပါ။အထောက်အထားမဲ့တွေအတွက်ကာကွယ်ဆေးထိုးနှံဖို့လှုံ့ဆော်ပေးစေခြင်းနဲ့ဆိုပြီးကိုရဲမင်းကပြောပါဗျ။
ဟုတ်ကဲ့သူတို့ကတော့ကျွန်တော်တို့ဒီတခြားသောလူတိုင်းချင်းမပြည့်စုံတဲ့လူတွေကိုလည်းထိုးပေးဖို့တို့ကပါတယ်။ဒါပေမဲ့လည်းဆိုတော့ဒီကိုဗစ်ရောဂါကကျွန်တော်တို့တရားဝင်တဲ့လူသားပဲဖြစ်ဖြစ်တရားမဝင်တဲ့လူသားပဲဖြစ်ဖြစ်ကူးမှာပဲလေ။ကျွန်တော်တို့ဟုတ်လား။အဲ့တော့ကျွန်တော်တို့တရားမဝင်တဲ့လူသားတွေကိုလည်းဒီစီဇန်မှာပါဝင်ပြီးတော့အားလုံးထိုးပေးစေချင်ပါတယ်။လူသားချင်းစာနာတောက်တာရေးအနေထားတွေနဲ့ကြည့်ပြီးတော့ပေါ့နော်။ကျွန်တော်တို့ကအဲ့ဒီအပိုင်းကိုလည်းကျွန်တော်တို့ကတိုက်တွန်းတောင်းဆိုပါရစေ။တရားဝင်လူသမားပေါ့တရားမဝင်လူသမားကိုအားလုံးထိုင်းမျိုးများမီးတူကျွန်တော်တို့မြန်မာတွေကိုထိုင်းရောက်မြန်မာတွေကိုဒီကာကွယ်ဆေးတွေအားလုံးထိုးပေးစေချင်ပါတယ်ကျွန်တော်တို့ EDC နေနေရတော့ဟုတ်ကဲ့ဆိုရင်ရွှေဆေးမထိုးရသေးတဲ့ရွှေပြောင်းလို့ကျွန်မရခိုင်တော့ပုံများပါလေအဲ့ထဲမှာကျွန်တော်တို့နေထိုင်ခွင့်ထောက်ထားမရှိတဲ့လူတွေပို့ပါပါလေဟုတ
်ထိုင်းနိုင်ငံမှာကိုဗစ်အတည်ပြုလူနာသက်တမ်း6,800ကျော်ရှိနေပြီးအောက်တိုဘာလ9ရက်နေ့တနေ့ထဲမှာပဲကူးစက်သူ11,000ကျော်ရှိနေပါတယ်ပြီးခဲ့တဲ့လတွေကတော့တောင်းတဲ့ချီကူးဆက်မှုတွေရှိတာကြောင့်လက်ရှိမှာကူးဆက်သူတွေရော့ကျသွားတယ်ဆိုပေမဲ့တိတတားကြီးရော့ကျသွားတာမျိုးတွေတော့မရှိသေးပါဘူးအခုချိန်ထိတည်ဆုံးသူပေါင်း 18,438 ယောက်ရှိပြီဆိုပြီးထိုင်းကျန်းမာရေးဝန်ကြီးဌာနကတရားဝင်ထုတ်ပြန်ထားပါတယ်ပြီးခဲ့တဲ့လကစပြီး၄လအတွင်းတနိုင်ငံလုံးနှံ့ကိုဗစ်ကာကွယ်ဆေးထိုးဖို့ထိုင်းအစိုးရကရည်မှန်းထားပေမဲ့အခုချိန်ထိတော့ကာကွယ်ဆေးထိုးနိုင်တဲ့အရေးအတွက်ကတော့နည်းနေသေးဖြစ်ပါတယ်ရှင်